Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်ဩဂုတ်လ4ရက်ဗုဒ္ဓဘူးတင်နေတဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နေနေခင်အစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 1905တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်ကျမတို့အခု VOA မြန်မာပိုင်းနည်းနည်းခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့မိုးရသည်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကန်ပိပကတ်တွေကြောင့်လူပေါင်းသိချီဒုက္ခရောက်နေတဲ့သတင်းအမေရိကန်ပင်တဂွန်စစ်တာနာချုပ်အနီးတက်ခတ်မှုမှာရဲတပ်ဖွဲ့ဝင်တို့သေဆုံးသွားတဲ့သတင်းတွေပါဝင်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ရင်တိုက်တဲ့သူပြောပြပေးသွားမှာပ
ါကောင်းပါပြီရှင်မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခန့်အပ်ရေးအာဆီယံကိုအမေရိကန်ကတွန်းအားပေးမဲ့အကြောင်းကိုသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်အိမ်ဆောင်အစိုးရတစ်ဖြစ်လဲစစ်ကောင်စီပေါ်ကျွမ်းကျင်သူတွေရဲ့အမြင်ကိုတင်ဆက်တဲ့အခါမှာတော့
Well once again we see Senior General Min Aung Hlaing and the military junta
HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကြားပြည်နယ်မှာနောက်ဆုံးတိုက်ပွဲတွေဖြစ်နေတဲ့အခြေအနေအကြောင်းကိုလည်းထုတ်လွှင့်ပါပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံနေရချိန်မှာပဲလက်နက်ကန်ပိပကတ်တွေကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂကပြောပါရယ်ဆီယနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနေရတော်တော်များများမှတက်ခတ်မှုတွေဖြစ်ပွားနေတဲ့ပေါ်မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတယ်လို့လည်းအတွေ့အကြုံချုပ်ရုံးကပြောဆိုလိုက်တာပ
ါ More than 220,000 people have been internally displaced due to armed clashes in the west north and south
နိုင်ငံနောက်ပိုင်းမြောက်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့ကစလက်နက်ကန်ပိပကတ်တွေကြောင့်ပြည်တွင်းမှာအိုးအိမ်ဆွတ်ခွာတိတ်ရှောင်နေရသူ2,200ကျော်ရှိပါတယ် COVID-19 ကူးစက်မှုတွေတိုးလာနေသလိုမုတ်တုံရသည့်မိုးကြောင့်မကြသေးရင်ကလူပေါင်းထောင်ချီရေပေးသိမ်းခဲ့တဲ့အချိန်မှာအခုလိုအခြေအနေနဲ့ကြုံနေရတာပါဆန္ဒရိက္ခာမလုံလောက်မှုအခြေအနေတွေကြီးထွားလာနေသလိုကျန်းမာရေးဗန်လုပ်ငန်းတွေလိုအရေးကြီးတဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလည်းဟန်တားတွေဆက်လက်ပေါ်ပေါက်နေပါတယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအရေးပေါ်အကူအညီနဲ့အကာအကွယ်လိုအပ်နေသူလူ3,000,000လောက်အတွက်စာနာမှုအကူအညီပေးရေးလုပ်ငန်းတွေနဲ့ပူးပေါင်းပြီးထောက်ပံ့မှုကြိုးစားပေးမယ်အသွာလာကန့်သတ်ချက်တွေကိုဗစ်ကာယရောဂါကာကွယ်ရေးစီမံနေတဲ့လုံခြုံမှုမရှိတဲ့ခြေနေတွေကြောင့်ဟန်တားတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်ကိုဗစ်ကာယရောဂါကျွမ်းအားချိန်ကဆက်လို့အစိုးဆုံးခြေနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကျန်းမာရေးဝန်ထမ်းတွေပါဝင်ဆက်ကျင်လို့ရှာမှုတွေနဲ့လက်နက်ကန်ပိပကတ်တွေပေါ်ပေါက်နေတာဖြစ်ပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီတို့အမေရိကန်နိုင်ငံခြားရေးဌာနမှအင်ကာနီကတွေ့ဆုံပြီးမြန်မာအရေးအပါအဝင်ကိစ္စရပ်များစွာကိုဆွေးနွေးခဲ့ကြပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဝန်ကြီးများဆွေးနွေးပွဲကိုဒီသတင်းပတ်မှာအွန်လိုင်းကနေတက်မဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမြန်မာစစ်ကောင်ဆောင်နေတာဝန်ယူမှုရှိစေရေးနောက်မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်ရတွေရက်တန်ရေးတွန်းအားပေးဆောင်ရွက်မဲ့ကိုယ်စားလှယ်တအူရွေးချယ်ရေးအတွက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအကြီးတန်းတာဝန်ရှိသူနှုတ်ကလည်းပြောဆိုထားပါတယ်။အင်ဒိုနီးရှားနိုင်ငံကို COVID-19 ကာကွယ်ဆေးအလုံးရေ8,000အမေရိကန်ကပေးအပ်ထားပြီးဖြစ်ကြောင်းနဲ့အောက်ဆီဂျင်နဲ့ကုသုံးပိုင်းဆိုင်ရာမှာပါကူညီထားတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအင်ကာနီမှာသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့အင်ကာနီကCOVID-19 ကြောင့်လူပေါင်း2069ဦးသေဆုံးခဲ့ရပြီးတရက်ထဲနဲ့သေဆုံးမှုအများဆုံးနေ့ဖြစ်ခဲ့ပါတယ်။ COVID-19 ကြောင့်သေဆုံးမှုတွေလည်းဆက်ပြီးမြင့်တက်နေစေဖြစ်ပါတယ်ရှင
်။အမေရိကန်ကထုတ်လုပ်တဲ့ COVID ရောဂါကာကွယ်ဆေးတန်း110ကျော်ကိုနိုင်ငံပေါင်း60ကျော်ကိုပေးဖို့လှူဒါန်းလိုက်တဲ့အကြောင်းသမ္မတအင်ဂျီနီယာကကြေညာလိုက်ပါတယ်။ဆေးအများစုကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြီးကြပ်တဲ့ COVAX စီစဉ်ငါးတစ်ဆင့်ပေးဖို့လာဖြစ်ပေမဲ့ Africa Union AU နဲ့ Caribbean အတိုင်းဝိုင်းကရီကွန်နိုလိုဒေသရင်းမိဖက်ဖော်ရီကနေပေးပို့ခဲ့တဲ့အကြောင်းလဲအင်ဖြူရောကအင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါကမ္ဘာတဝန်းနိုင်ငံတွေကိုကာကွယ်ဆေးတန်း80ထက်မနည်းပေးရသွားဖို့အ မေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဂရုတိုင်လှူဒါန်းတာဖြစ်ပြီးမကြာခင်သတင်းပတ်တွေမှာနောက်ထပ်ကာကွယ်ဆေးတန်းရာနဲ့ချီပေးရမှာဖြစ်တဲ့အကြောင်းလဲအင်ပီရိုကပြောပါတယ်သမ္မတဘိုင်ဒန်အစိုးရကကမ္ဘာတဝန်ဝင်ငွေနှဲပါတဲ့နိုင်ငံပေါင်း100အတွက် Pfizer BioNTech ကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးတန်း900မကြာခင်ပေးဖို့စီစဉ်ထားတဲ့အကြောင်းလဲအင်ပီရိုကြေညာချက်မှာဖော်ပြခဲ့တာပါကူးစက်မြန် Delta COVID ရောဂါပိုးမျိုးကွဲတဲ့ကြောင့်အမေရိကန်နဲ့ကမ္ဘာတဝန်းမှာရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတကတန်းနဲ့ချီတဲ့ကာကွယ်ဆေးတွေလှူဒါန်းတဲ့အစီအစဉ်ကိုကြေညာတာလည်းဖြစ်ပါတယ်
။ COVID-19 ကပ်ဘေးရောဂါဖြစ်စေတဲ့ဗိုင်းရပ်စ်တွေဟာတရုတ်သုတေသနခန်းတစ်ခုကနေထွက်ပေါ်လာတယ်ဆိုတာကိုခိုင်မာတဲ့အထောက်အထားတစ်ခုကသက်သေပြနေတယ်ဆိုပြီးအမေရိကန် Republican လွှတ်တော်အမတ်တွေတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာပြောပါတယ်ဒီကောက်ချက်နဲ့ပတ်သက်ပြီးအမေရိကန်ထောက်လှမ်းရေးဌာနတွေဘက်ကတော့အတည်ပြုမထားပါဘူးတရုတ်နဲ့အမေရိကန်အစိုးရနောက်အမေရိကန်ကျွမ်းကျင်သူတွေရဲ့ကျွမ်းကျင်သူတွေပံ့ပိုးခဲ့တဲ့ Wuhan ရောဂါပိုးမွှားဗေဒ Institute WIV ကသိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ကိုလူသားတွေမှာကူးစက်နိုင်အောင်ပြုပြင်နိုင်ရေးဆောင်ရွက်ခဲ့ကြပြီးဒီဆောင်ရွက်ချက်ကိုဖုံးကွယ်ထားနိုင်တယ်လို့လည်းခိုင်မာတဲ့အထောက်အထားကိုကိုးကားပြီးအစီရင်ခံစာကဖော်ပြပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးဆက်ဆံရေးကော်မတီကထိပ်တန်း Republican လွှတ်တော်အမတ် Mike McGall က Republican လွှတ်တော်အမတ်တွေရဲ့အစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 4.4 သန်းသေဆုံးခဲ့တဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါရဲ့မူရင်းစစ်မြစ်တွေကိုပါတီကြီးနှစ်ရက်စလုံးပါတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လဲတိုက်တွန်းထားပါတယ်။2019ခုနှစ်အတွင်းပထမဆုံး COVID-19 ရောဂါဖြစ်သူကိုတွေ့ခဲ့ရတဲ့ဝူဟန်ကသုတေသနခန်းကနေမျိုးရိုးဗီဇာပြုပြင်ပြောင်းလဲထားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရိုးစိမ့်ထွက်လာတဲ့ဆိုတော့ကျွမ်းကျင်သူတချို့ကြားအတိမပြုတ်နိုင်တဲ့ယူဆချက်ကိုတရုတ်အစိုးရဘက်ကတော့ငြင်းဆိုထားပါတယ်ရှင်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9413 MHz ပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကအများပြည်သူသုံးရထားနဲ့ဘတ်စကားဂိတ်မှာအင်္ဂါနေ့ကတက်ခတ်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်တို့သေဆုံးတဲ့အကြောင်းထက်လွတ်တော်အမတ်တယောက်ကပြောပါရယ်ရဲတပ်ဖွဲ့ဝင်သေဆုံးတဲ့အတွက်ဝန်ထမ်းကြောင့်လဲပင်တဂွန်စစ်ဌာနချုပ်တရှိရာဗဂျီးနီးယားပြည်နယ်ထက်လွတ်တော်အမတ်မတ်ကဝါနာကရိုက်တာသတင်းဌာနကိုပြောခဲ့တာပါ AP သတင်းမှာတော့ရဲရရှိရာဓာတ်နဲ့ထိုးခံရပြီးသေဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခတ်သူကိုတော့ရဲတွေကနေရာမှာတင်အသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းလဲအပြည်မဖော်လို့သူတာဝန်ရှိသူတွေကိုကိုကာပြီးဖော်ပြခဲ့ပါရယ်ပင်တဂွန်ရဲတပ်ဖွဲ့အကြီးကဝူဒရိုကိုစေးကတော့အပြန်လည်ပြစ်ခတ်မှုဖြစ်ခဲ့ပြီးဒဏ်ရာသူအများပြားရှိတဲ့အကြောင်းလဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါတက်ခတ်သူအကြောင်းနဲ့တက်ခတ်တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရဲတပ်ဖွဲ့အကြီးကမပြောဘဲနောက်ပိုင်းအသေးစိတ်သတင်းထုတ်ပြန်မယ်အကြောင်းသာပြောဆိုထားပါရယ်ပတ်ဝန်းကျင်မှာအခုခါလွန်ကျုံစိတ်ချပြီးဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါရယ်တက်ခတ်မှုကတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘျူရို FBI ကဥဆောင်စုံစမ်းနေပါရယ်တက်ခတ်မှုဖြစ်ခဲ့ပြီးချိန်မှာပင်ဒဂွန်စစ်ဌာနချုပ်မှာအဝင်ထွက်တွေယာယီပစ်ခဲ့တယ်လို့အများပြည်သူစွတ်တွတ်သွားလာမှုတွေကိုလည်းလမ်းကြောင်းပြောင်းပေးခဲ့ရပါတယ်
အာဖဂန်သမ္မတအာရှရက်ဂါနီနဲ့အင်ကာနစ်ဆက်သွယ်ပြောဆိုမှုအတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအာဖဂန်နစ္စတန်နိုင်ငံအရေးအမေရိကန်ရဲ့ဂရုကဝတ်တွေကိုအလေးထားပြောဆိုခဲ့ပါတယ်။အာဖဂန်ပြည်သူတွေအနေနဲ့ခေါင်းဆောင်တွေကိုကိုယ်တိုင်ရွေးချယ်ခွင့်ရစီမဲ့ပြည်စုံနဲ့နိုင်ငံရေးပြည်လည်မှုတည်းရရှိရေးငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းမှုတွေကိုအရှိန်မြှင့်ဆောင်ရွက်ဖို့လိုအပ်ချက်နောက်အာဖဂန်မျိုးကိုအသုံးချပြီးအမေရိကန်နဲ့မဟာမိတ်တွေမိတ်ဆွေတွေကိုချင်းချောင်မှုမဖြစ်အောင်ကာကွယ်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကပြောပါတယ်။အာဖဂန်ရဲ့ Helmand ပြည်နယ်တွင်းကခရိုင်10ခုမှာ9ခုကိုသိမ်းပိုက်ခဲ့တာအပါအဝင်မဟာဗျူဟာမြောက်အာသာမှုရလာတာကိုမြင့်တွေ့နေရတဲ့တာလီဘန်တို့ရဲ့လက်တလောတိုက်ခိုက်မှုတွေကိုလည်းဆွေးနွေးမှုအတွင်မှာရှုတ်ချပြောဆိုခဲ့ကြပါတယ်။ Lashkar-e-Gah မြို့ကနေတာလီဘန်တွေကိုမောင်းထုတ်နိုင်ရေးအတွက်အမေရိကန်အထောက်ပံ့နဲ့အာဖဂန်တပ်ဖွဲ့တွေကအင်ကာနစ်မှာလေကြောင်းကနေတိုက်ခိုက်ပါတယ်။တာလီဘန်လက်ထက်ကိုလက်ရှ်ကာကမြို့ချသွားခဲ့မယ်ဆိုရင်တော့နှစ်ပေါင်းများစွာအတွင်းပြည်နယ်မြို့တော်တစ်ခုကိုတာလီဘန်တို့ပထမဆုံးအကြိမ်ထိန်းချုပ်မှုရသွားမှာလည်းဖြစ်ပါရဲ့ရှင်။
အမေရိကန်ပြည်သူရဲ့ဖက်ဒရယ်နဲ့ပြည်내ဥပဒေကိုချိုးဖောက်ပြီးနယူးယောက်ပြည်내အုပ်ချုပ်ရေးမှူးအင်ဒရူးကူမောဟာအမျိုးသမီးတော်တော်များကိုလိမ်မိုင်းဆိုင်ရာမဖွဲ့မရပြုမှုခဲ့တဲ့အကြောင်းပြည်내ရှင်းနေချုံရုံရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အုပ်ချုပ်ရေးမှူးနှုတ်ထွက်ဖို့သမ္မတဂျိုးဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အုပ်ချုပ်ရေးမှူးကဆွဆွဲချက်ကိုအပြင်းထန်ညှင်းဆန်ထားပေမဲ့သမ္မတကနှုတ်ထွက်တင်တယ်လို့ယူဆကြောင်းလည်းပြောဆိုလိုက်တာပါ။ထွက်တဲ့နယ်လို့ထင်ပါတယ်ပြည်နယ်လွတ်တော်ကအယုံကြည်မရှိဆိုတင်ကောင်းတင်နိုင်ပါတယ်လို့အင်္ဂါနေ့အင်ပြူတော်သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ပြောဆိုလိုက်တာဖြစ်ပါတယ်နယူးယောက်ပြည်နယ်ရှင်းနေချုပ်လက်တီရှာဂျိမ်းစ်ကတော့ပြည်နယ်ဆိုးရလက်ရှိနဲ့ဝန်ထမ်းအောင်အမျိုးသမီး၁၁ယောက်ပေါ်အုပ်ချုပ်ရေးမှုကမဖွံ့ဖြိုးပြုမှုခဲ့တဲ့အကြောင်းပြောဆိုခဲ့တာပါလက်မခံမဲနဲ့အတင်းနန်းတာကင်တွယ်တာပွေဖက်တာမနှမြဝယ်ရာပြောဆိုတာအပါအဝင်အုပ်ချုပ်ရေးမှုရဲ့အပြုမှုဟာအကြောက်တရားလွှမ်းမိုးအောင်ဖန်တီးထားတာတွေ့ရတဲ့အကြောင်းလဲစုံစမ်းစစ်ဆေးမှုမှာပေါ်ပြထားပါတယ်သူလိုရအတွက်တိုင်တန်းခဲ့ပေမဲ့ဝန်ထမ်းအနည်းဆုံးတယောက်ကလည်းလက်တုံပြန်အေးအေးယူခဲ့ရကြောင်းခံခဲ့ရတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တယ်လို့လည်းပြည်내ရှင်းနေချုပ်ကပြောဆိုထားပါတယ်ဒီမိုကရက်ပါတီဝင်အုပ်ချုပ်ရေးမှူးကိုမိုကတော့ဘသူတူတယောက်ကမှမတော်လျော်ကင်တွယ်ထိတွေ့ရမျိုးမရှိခဲ့တဲ့အကြောင်းပြည်내ရုံးဆက်ရာအယ်ဘာနီမျိုးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
အမေရိကန်ဂျွန်ဘာမဲဆီမွန်ဘိုင်ဇာသူမရဲ့ခုနှစ်ချိန်မြောက်အိုလံပစ်ဆုတစိတ်ကိုအင်ကာနေမှာဆုခုပါတယ်အစောပိုင်းအားကစားပွဲတွေမှာမပါတော့ဖို့နောက်ဆုတ်ခဲ့ပြီးတဲ့နောက်တန်းပေါ်မှာထင်းကြီးကစားရတဲ့ပြိုင်ပွဲမှာအင်ကာနေကရှင်ပြိုင်ကစားတာဖြစ်ပြီးဂျေးတစိတ်ရရှိတာဖြစ်ပါတယ်အင်ကာနေပြိုင်ပွဲမှာတရုတ်နိုင်ငံကဂွမ်ချင်းချင်းကရွှေတစိတ်ဆုနဲ့တရုတ်နိုင်ငံကပဲနောက်ထပ်ဂျွန်ဘာမဲတန်ရှီချန်ကငွေတစိတ်စုကိုဆုတ်ခူပါတယ်။ဘိုင်းစာသူမရဲ့စိတ်ကျမ်းမာရေးအားနည်းနေတဲ့အတွက်လူနဲ့စိတ်တသားတဲ့ကြအောင်ကြိုးစားနေရတာမို့အိုလံပစ်ပွဲစဉ်အတော်များများမှာမပါတော့ဖို့နောက်ဆုတ်ခဲ့တာဖြစ်ပါတယ်။သူဟာအိုလံပစ်ဆုရစိတ်ခုနှစ်ခုအပါအဝင်ကမ္ဘာ့ဂျွန်ဘာချန်ပီယံဆု30ကျော်ရရှိထားသူလည်းဖြစ်ပါတယ်ရှင်။
ကောင်လွေဦးနဲ့မတ်တင်ကီထိုက်တို့ကဗုဒ္ဓဘုနေ့နေနယ်ခင်တည်င်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်ကျမတို့နေနယ်ခင်အစီအစဉ်ကိုရေဒီယိုပြင်ရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်အခုတော့မြန်မာဆိုင်ရာအထူးတန်ခတ်အရေးအာဆီယံကိုအမေရိကန်ကတွန်းအားပေးတဲ့အကြောင်းကြည့်ကြရအောင်ပါမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအရေးကြီးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာထပ်လောင်းပြောဆိုလိုက်ပြီးမြန်မာနိုင်ငံစစ်အာဏာသိမ်းခံရမှုအရေးဖြေရှင်းဆောင်ရွက်နိုင်ရေးအတွက်အာဆီယံအထူးကိုယ်စားလှယ်ရွေးချယ်ရေးတိုက်တွန်းဖို့လည်းရှိနေပါတယ်။အာဆီယံနဲ့မြန်မာစစ်ကောင်စီကြားမှာတော့အထူးကိုယ်စားလှယ်ဒီရထားတဲ့ရွေးချယ်မှုလုပ်ငန်းစဉ်ရှိနေပေမဲ့သဘောတူညီမှုမရသေးပါဘူး။မတ်တိန်ကြီးထိုက်ကအကြောင်းစုံကိုစူးစီးတင်ပြမှာပါရှင်။
မြန်မာနိုင်ငံတွင်းကပြဿနာတွေဖြေရှင်းရေးနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကိုအင်္ဂါနေ့မှာအလေးပေးပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံမှာအင်ဒိုနီးရှားရဲ့ဥဆောင်မှုအခမ်းကဏ္ဍကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကချီးကျူးပါတယ်။အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုတက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့အင်္ဂါနေ့ကဝါရှင်တန်ဒီစီမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ကြောင်းနိုင်ငံသားရေးဌာနပြောခွင့်ရ Net Price ကကြေညာချက်မှာပြောဆိုထားပါတယ်။မြန်မာစစ်ကောင်းဆောင်တွေတာဝန်ယူမှုတာဝန်ခံမှုရှိစေရေးမြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်လည်ကျင့်သုံးရေးဖန်ထားသူအလုံးပြန်လှုပ်ပေးရေးနဲ့စစ်တပ်ဘက်ကအကြမ်းဖက်နေတာတွေရပ်တန့်ရေးတွန်းအားပေးဆောင်ရွက်မဲ့မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ရေးအမေရိကန်နိုင်ငံသားဝင်ကြီးကအာဆီယံနိုင်ငံတွေကိုတိုက်တွန်းမဲ့အကြောင်းနိုင်ငံသားရေးဌာနအကြီးတန်းတာဝန်ရှိသူနှစ်ဦးကပြောဆိုထားပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကိုရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကလည်းမြန်မာဘက်ကအာဆီယံအထူးကိုယ်စားလှယ်ခန့်အပ်ရေးသဘောတူဖို့တနင်္လာနေ့မှာတိုက်တွန်းခဲ့ပါတယ်
။ Indonesia berharap agar Myanmar dapat segera menyetujui.
အထူးကိုယ်စားလှယ်ခန့်အပ်ရေးဆိုတဲ့အာဆီယံရဲ့အဆိုပြုချက်ကိုမြန်မာဘက်ကအချိန်မဆွဲဘဲသဘောတူမယ်လို့အင်ဒိုနီးရှားကမျှော်လင့်ပါတယ်။အထူးကိုယ်စားလှယ်အနေနဲ့အာဆီယံရဲ့လွှဲအပ်ချက်နဲ့လုပ်ငန်းတွေချက်ချင်းစတင်ဆောင်ရွက်နိုင်ရပါမယ်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်းမှာတခြားတာဝန်တွေကိုဆောင်ရွက်နေတာနဲ့တပြိုင်တည်းမှာပဲသက်ဆိုင်သူတွေနောက်လှုပ်ရှားမှုတွေနဲ့ဆွေးနွေးပွဲလုပ်နိုင်ရေးအာမခံချက်အသေးချာရှိရပါမယ်။
မြန်မာနိုင်ငံဆီအနာတင်ပြီးနောက်ဖြစ်လာတဲ့အကြမ်းဖက်မှုတွေရပ်တန့်ရေးအပါအဝင်အာဆီယံဖွဲ့စည်းပတ်ကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့တာ ရပ်ပောင်းတရားရှိလာပြီးမဲ့လဲအခုချိန်ထိတိုးတက်ဖြစ်ထွန်းမှုမရှိဘူးလို့လဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။တနင်္လာနေ့မှာပဲအရှိတောင်အရှနိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲကနေမြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအီယာဝမ်ယူဆဖ်ကိုမြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ဖို့ဆုံးဖြတ်ချက်ရခဲ့ပြီးမဲ့မြန်မာဘက်ကအကြောင်းမပြန်တာကြောင့်ဆွေးနွေးပွဲပြီးပူးရဲကြညာချက်မထုတ်နိုင်ဖြစ်ခဲ့တယ်လို့တန်တမန်သတင်းရှင်းမြစ်တွေကပြောပါတယ်။မြန်မာနိုင်ငံရဲ့အချက်တဲကူညီဖြစ်ရှင်းနိုင်ရေးအတွက်အာဆီယံအထူးကိုယ်စားလှယ်တူရထားပြီးဖြစ်ပေမဲ့စစ်ကောင်စီဘက်ကအတီးပြုတ်ချက်ရမှထုတ်ဖော်ကြညာရမှဖြစ်ကြောင်းအရှိတောင်အရှနိုင်ငံတွေရဲ့ထိတ်တန့်တန်တမန်နှစ်ဦးကအင်္ဂါနေ့မှာပြောဆိုတယ်ဆိုပြီး AP သတင်းကဖော်ပြပါတယ်။မြန်မာစစ်ကောင်စီဘက်ကအတိမပြုဘဲနဲ့အာဆီယံဘက်ကအထူးကိုယ်စားလှယ်ရွေးချယ်လို့မရဖြစ်နေပြီးမြန်မာဘက်ကဘာကြောင့်အကြောင်းမပြန်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေအများဆုံးစတင်နိုင်ရေးမြန်မာဘက်ကိုအာဆီယံဝန်ကြီးတွေကဖိအားပေးတိုက်တွန်းနေကြောင်းလဲတန်တမန်တဦးကပြောပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်ရေးဆောင်ရွက်နေတယ်လို့ပြောပါတယ်
။အာဆီယံရဲ့အထူးကိုယ်စားလှယ်အဖြစ်ထရှိဘူးမူလအဆိုပြုထားတဲ့၃ဦးအနေနဲ့ထိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းမစ္စတာဗီရဆက်ဖူထရကူကိုသဘောတူထားပြီးဖြစ်ပါတယ်။ထို့သောအကြောင်းမျိုးနဲ့အဆိုပြုမှုအသစ်တွေထလာခဲ့လို့ရှေ့ပြုနိုင်မှုဖြစ်နေတာပါ။ကျွန်တော်အနေနဲ့အာဆီယံထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ပြီးပြုစုဆွေးနွေးရေးအပါအဝင်အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးကိုအာဆီယံဘူပေါင်းတွင်းကဆောင်ရွက်ဖို့အသိရှိကြောင်းပြောလိုပါတယ်။
တကယ်လို့မြန်မာဘက်ကအဆိုပြုတဲ့အာဆီယံအထူးကိုယ်စားလှယ်ရခဲ့ပြီဆိုရင်လေမြန်မာစစ်ကောင်းဆောင်တွေကအထူးကိုယ်စားလှယ်ကိုဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးပါမလားဆိုတာကလည်းမသေးမချာဖြစ်နေတယ်လို့တန်တမန်တွေကပြောပါတယ်ရှင်
။မတ်တင်ကီထိုင်တင်ဆက်သွားတာပါရှင်။ဆက်လက်ပြီးတော့ဂျားဖြတ်အစိုးရတဖြစ်လဲစစ်ကောင်းစီပေါ်ကြွန့်ကျင်သူတချို့ရဲ့အမြင်ကိုတင်ပြမှာပါ။အာနာသိန်းကြီး6လအကြာမှာစစ်ကောင်းစီရဲ့စီမံခန့်ခွဲမှုကော်မတီကိုအိမ်ဆောင်အစိုးရလို့နာမည်ပြောင်းလိုက်ပါတယ်။ဒီလိုနာမည်ပြောင်းလိုက်တဲ့အတွက်ကမ္ဘာအတိုင်းဝိုင်းမှာရောစစ်ကောင်းစီပေါ်အမြင်တွေပြောင်းလဲသွားနိုင်သလား။နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Fee Robinson ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုပြောပါတယ
် Well once again we see senior general Min Aung Hlaing and the military junta using games using politicalgames to try to say that they're going to
ပိုဂျုံမူကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီဟာနိုင်ငံရေးကစားပွဲတွေကိုတဖန်ပြန်သုံးပြီးအာဏာကိုပြန်လွှဲပေးဖို့ရှိတယ်ဆိုတာကိုပြောဖို့ကြိုးစားနေတာပါသူတို့လုပ်နေတာကအရင်စစ်အာဏာရှင်တွေဖြစ်တဲ့ပိုဂျုံနေဝင်းနောက်ပိုင်း SLOC SLORC ကနေ SPDC လို့နာမည်ပြောင်းခဲ့တဲ့စစ်အစိုးရတွေတုံးခဲ့တဲ့နီလန်းတွေဆိုတာမြမသပိုင်းကိုပြန်ကြည့်သူတိုင်းသိနေကြပါတယ်နောက်ပြည်သူတို့ဂရီပေးထားတဲ့အတိုင်း2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်ဆိုတာလည်းဖြစ်နိုင်ခြင်းအလွန်အလွန်ကိုနည်းတယ်ဆိုတာလူတိုင်းသိနေကြပါတယ်။နောက်ထပ်ဥပမာအနေနဲ့မြမတက်မတော်ဟာတစ်ဖက်မှာလည်းနိုင်ငံတကာအတိုင်းဝိုင်းကိုအနာဂတ်မှာသူတို့ပြုပြင်ပြောင်းလဲရေးလုပ်ပါမယ်ဆိုတာမျိုးဂရီပေးရင်အာဏာကိုသူတို့တတ်နိုင်သမျှစုပ်ကင်ထားဖို့အချိန်စွဲတဲ့နီးပရိယေပဲဖြစ်ပါတယ်။
ဒါဆိုလို့ရှိရင်ဒီစစ်ကောင်စီကတုံးတဲ့နီးပရိရေကဒီအလုပ်ဖြစ်မယ်လို့ရထင်လားရှင်နိုင်ငံတကာအတိုင်းဝိုင်းကရောစစ်ကောင်စီကဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရဆိုတာကိုလက်ခံနိုင်မလား
I think there's a lot of frustration particularly amongst the Americans and the Europeans about the continued games that are being played
မြန်မာစစ်ကောင်စီရွှေ့နေတဲ့အကွက်တွေကိုနိုင်ငံတကာကအလွန်မဲ့စိတ်ပြက်နေကြတာပါအထူးသဖြင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကဖြစ်ပါတယ်အာဆီယံဆိုရင်လေ AB လကသဘောတူညီခဲ့တဲ့အချက်၅ချက်ကိုအကောင့်ထဲပေါ်နိုင်တာမရှိသေးတဲ့အတွက်သူတို့အပေါ်ယုံကြည်မှုတွေပျောက်ွယ်ကုန်ပါတယ်။အာဆီယံအနေနဲ့အယူလောက်ခံရတယ်လို့တောင်ကျွန်တော်ထင်တယ်။အခုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခန့်အပ်နိုင်မလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာစစ်ကောင်စီကလည်းအခုအချိန်ထိအာဆီယံပြောထားတဲ့အချက်တွေကိုအလေးနဲ့ထားတာမတွေ့ရပါဘူး။အေဘီလာတို့ကအာဆီယံခေါင်းဆောင်တွေနဲ့တွေ့ပြီး48နာရီအတွင်းမှာပဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေဘုံသဘောတူညီချက်တွေကိုညှင်းဆန့်ခဲ့ပြီးအဲ့ဒီထဲကအချက်တချို့ကိုတော့သူတို့အနေနဲ့အဆင်ပြေတဲ့အချိန်အခါရောက်မှစဉ်းစားမယ်လို့ပြောခဲ့တာပါ ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အချိန်တွေနောက်ကျနေပြီဆိုတာအသိအမှတ်ပြုဖို့လိုအပ်ပါတယ်မြန်မာစစ်ကောင်းဆောင်တွေအပေါ်စီးပွားရေးအရာပြစ်မှတ်ထားပိတ်ဆို့အရေးယူမှုနိုင်ငံတကာလက်နက်ရောင်းချမှုကိုအမှန်အကန်ပိတ်ပင်တားဆီးဖို့စတဲ့တကယ့်ထိရောက်တဲ့အရေးယူမှုတွေလုံးပြရမှာဖြစ်ပါတယ်
အခုလိုစစ်ကောင်စီကအိမ်ဆောင်အစိုးရလို့ပြောင်းလဲဖွဲ့စည်းလိုက်တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ Johns Hopkins တက္ကသိုလ်ရဲ့နိုင်ငံတကာရေးရာဌာနမြမအရေးကျွမ်းကျင်သူ Vikram Nehru ကိုမေးမြန်းကြည့်တဲ့အခါမှာတော့အရေးပေါ်လိုအပ်နေတဲ့နိုင်ငံတကာအကူအညီတွေအတွက်အစိုးရတရက်အနေနဲ့လက်ခံရရှိရေးစစ်ဘိုလ်ချုပ်တွေဘက်ကစ조사နေတယ်လို့သူ့အနေနဲ့သုံးသပ်ကြောင်းအခုလိုပြောပါတယ
် The main reason for the change in theGovernment of Myanmar from a military government to a caretaker government is, I suspect, to try and gain greater acceptance.
စစ်ကောင်စီကနေအင်းဆောင်ဆိုးအဖြစ်နာမည်ပြောင်းလဲဖွဲ့စည်းလိုက်တဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့ကျွန်တော်ထင်ပြောရမယ်ဆိုရင်ကမ္ဘာတိုင်းဝန်ရဲ့လက်ခံအသိအမှတ်ပြုမှုပုံမူရရှိရေးကြိုးပမ်းမှုဖြစ်တယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးပါဝင်ငွေချင်းနဲ့စီဝါရေးကောင်းသောရင်းနှီးမြှုပ်နှံမှုတွေအပူပြင်းလိုအပ်နေတာပါကိုရိုနာဗိုင်းရပること့စ်ပြန့်နှံ့မှုကလည်းအတော့ကိုမြင်မာနေပြီးချင်းတွေကိုကြည့်ရင်အကူအညီတွေလည်းအလွန်လိုအပ်နေပါတယ်ဒါပေမဲ့လည်းကမ္ဘာအတိုင်းဝန်ကစစ်ကောင်စီဖွဲ့စည်းလိုက်တဲ့အင်းဆောင်ဆွေးရောက်ကိုအတိမတ်ပြုမယ်လို့တော့ကျွန်တော်မထင်ပါဘူးအဆွေးရောက်ကျင့်ဝတ်သိက္ခာလည်းသူတို့မှမရှိပါဘူးနောက်ပြီးအင်းဆောင်ဆွေးရောက်ဆိုပြီးအမည်ပြောင်းလဲလိုက်ခြင်းအပြင်သူတို့ပေါ်ကမ္ဘာအတိုင်းဝန်ရဲ့အမြင်တွေလည်းပြောင်းလဲသွားမှာမဟုတ်ပါဘူးစစ်ကောင်စီကအနာသိမ့်ထားတဲ့စစ်ဘိုလ်ချုပ်တွေလိုပဲနိုင်ငံတကာကမြင်နေတာဖြစ်ပါတယ်။နောက်ပြီးဒီမိုကရေစီပြောင်းလဲကိုမကြခင်ဖော်ဆောင်ဖို့ဆိုတဲ့အခြေအနေကလည်းအလွန်အလွန်ကိုနှေးပါတယ်ဆိုတော့ကျွန်တော်တို့တွေ့မြင်နေရပါတယ
်။ဒါကတော့နာမည်ကြီး Johns Hopkins တက္ကသိုလ်ကနိုင်ငံတကာလေ့လာရေးဌာနရဲ့မြန်မာအရေးကျွမ်းကျင်သူ Vikram Nehru က VOA ကိုပြောသွားတာပါ။ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုတော့ကြားပြည်နယ်တွင်မြန်မာစစ်တပ်နဲ့ KNDF တိုက်ပွဲတွေရှိနေတဲ့အကြောင်းတင်ပြမှာပါ။ကြားပြည်နယ်တွင်မြို့နယ်တို့မှာ KNDF အမျိုးသားကာကွယ်ရေးတပ် KNDF နဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေရှိနေတယ်လို့ဘုံခွဲတိုက်ခိုက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာပဲဒီလိုက်ကော်မြို့အတွင်းမှာပြည်သူတွေကိုထူကိုထဆောင်ရွက်နေတဲ့ COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်ကဖျက်သိမ်းနေပါတယ်ဒီအခြေအနေတွေကို VOA သတင်းတောက်နိုင်ကွန်းအင်ကနေပြောပြမှာပါရှင
်အာဏာသိမ်းစစ်တပ်ကဆန္ဒပြမှုတွေကိုအကြမ်းဖက်နေနေခဲ့တဲ့နောက်ပိုင်းအခြားမြန်မာနိုင်ငံအနှံ့နဲ့တူကြားပြည်နယ်တွင်းမှာလည်းလက်နက်ကန်ခုခံမှုတွေဖြစ်နေပါတယ်ကြားပြည်နယ်ဖူဆူမြို့နယ်မှာမြန်မာစစ်ရင်တန်းတစ်ခုကိုဒီကနေ့မနေ့မှာတိုက်ခိုက်ခဲ့တယ်လို့ကရင်နီမြူရာကာကွေတာ KNDF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ
်အသက်ကြီးကတော့ကျွန်တော်တို့ KNDF နဲ့ဆွေးနွေးတမ်းတော်နဲ့ပူးပေါင်းပြီးတော့ဒီထိုးဖြစ်စင်လာတဲ့ဖြစ်ကောင်စီကိုကျွန်တော်ဖြတ်တိုက်တဲ့တိုက်ပွဲပါဒီနေ့ဆင်းစင်တော်မှာအသက်ရည်ရင်တော့ကျွန်တော်တို့ဝန်မိုင်းနဲ့တိုက်တယ်ပြီးတော့အပြန်လာဖြစ်ခါလာလေးတွေပြေးကြတာပေါ့လေအဲဒီမဲ့နှစ်ဖက်အကျဆုံးတော့ကျွန်တော်ဒီပြုလို့မရသေးဘူးမြေကြီးချင်းနေရ
လိုက်ကောမြို့နယ်ရှေ့ဘက်မှာလည်းနှစ်ဖက်သားကြားဒီမနေ့မှာပြစ်ကတ်တိုက်ခိုက်မှုအနေငယ်ဖြစ်ပွားကြောင်းပြောပါရယ်ဒီကနေ့မွန်းလွဲပိုင်းမှာတော့ဖဲခုံမြို့အလယ်မှာဘုံနှလုံးပောက်ကွဲခဲ့တယ်လို့ဒေသခံတူကပြောပါရယ
်ဘုံပောက်ကွဲမနိုင်မှာဝင်ချင်တော့အနှလုံးကိုကျွန်တော်တီးရတယ်လေ
ကြရပြည်နယ်မှာမြန်မာစစ်တပ်နဲ့ဒေသတွင်းလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့တစ်ဖက်မှာလည်း COVID-19 ရောဂါပြန့်ပွားလာတဲ့အခြေအနေမှာရှိနေပါရယ်ရောဂါပြန့်ပွားနေမှုကိုကာကွယ်သားစီးနိုင်ဖို့ပြည်သူတွေကနေကိုသူကိုယ်စားနီးနဲ့ COVID-19 စစ်ဆေးရေးဂိတ်ကိုသာရှိထားပါတယ်။မနေ့ကညနေပိုင်းမှာလွိုက်ကော်မြို့တွင် COVID-19 စစ်ဆေးရေးဂိတ်တွေကိုမြန်မာစစ်တပ်နဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေကနေလာရောက်ဖြုတ်သိမ်းသွားခဲ့ပါတယ်။ဒီလို့ရပေါ်မှာကန့်ကွက်ရှုတ်ချကြောင်းကရင်နီမြို့ရာကာကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။မနေ့ညလွိုက်ကော်မြို့နော်ရရက်ကွက်ရဲ့နမတော်ရက်ကွက်တွေမှာဖြစ်သွားတဲ့စစ်ဆင်ကြောဒီ COVID-19 ဆိုတော့လေဒီစားရနိုင်ငံလူတွေပုံပုံတည်နေကြတာဗျာတောင်းဝီထားတဲ့စစ်ကောင်စီနဲ့ဘာမှမလုပ်နိုင်ဘူးလူထုတွေကိုယ်ကိုယ်ကိုထမ်းလို့တဲ့ဟာတွေရောဂါတွေခန့်မှန်းကိုကွာအောင်ဒီနဲ့ကံနဲ့လုပ်နေတဲ့ကိစ္စတွေကိုဘာကြောင့်ဒီလိုဖြစ်ရတယ်လဲအကြောင်းမဲ့ချက်တော့မဟုတ်ဘူးကျွန်တော်ထင်တယ်တစ်ဖက်ကလက်နဲ့ကြည့်စမ်းနေတဲ့တင်တယ်လို့ဘာဖြစ်တာလဲတစ်ဖက်ကရောဂါနဲ့စိတ်ခိုင်းနေကျွန်တော်နေနဲ့လက်ခံနေတဲ့တောင်းလို့မရှိဘူး
လိုက်ကော်မြို့နယ်မှာကိုဗစ်လူနာတွေကိုဟိုတယ်ကွာရန်တင်းအပြင်ဆေးရုံသူနာပြုတင်နှံကြောင်းအိမ်တွင်းမှုတင်နှံကြောင်းစောင့်ဦးတွေမှာသားရှိကူတာပေးနေတယ်လို့သူကပြောပါတယ်။ကြားပြည်နယ်ဘရူဆိုလိုက်ကော်မြို့နယ်တွင်တိုက်ပွဲချင်းနေနဲ့ဖဲခုံဘုံပောက်ကွဲမှုကိစ္စနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ စစ်ကောင်စီကနေဩဂုတ်လကနေအောက်တိုဘာလအထိအပြစ်ရဆဲမယ်လို့ကြေညာထားပြီးမြက်ကြရပြည်နယ်တွင်းမှာတော့မြန်မာစစ်တပ်ကနေအင်အားတိုးချက်လာနေတယ်လို့ထိုးစစ်ဆင်နေစဲအချိန်ကြီးရောက်တိုက်ပွဲဖြင်းလန့်လာအောင်မယ်လို့ GNDF ဘက်ကပြောပါတယ
်နိုင်ကွန်းအိမ်ပါရှင်ကျမတို့ခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြမှာပါ။အီရတ်နိုင်ငံကဘာသာရေးလူနည်းစုဖြစ်တဲ့ယာဇတီလူမျိုးတွေကိုစင်ကြားမြို့မှာ Islamic IS အုပ်စုကအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာ9နှစ်ပြည့်နှစ်ပတ်လည်ကိုအီရတ်နဲ့ကဘာတဝမ်းကယာဇတီတွေကျင်းပနေပါတယ်။ Dark Hill Elias သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင
်။အီရတ်နိုင်ငံမြောက်ပိုင်းစင်ကြားမြို့ကိုလွန်ခဲ့တဲ့9နှစ်က Islamic IS အကြမ်းဖက်သမားအုပ်စုကဝင်ရောက်စီးနှင်းဖျက်ဆီးခဲ့ပြီးတော့ယာဇတိအမျိုးသားထောင်ပေါင်းများစွာကိုတပ်ဖြတ်ပြီးအမျိုးသမီးငယ်ပေါင်းများစွာကိုလိန်ကျွန်ပြုခဲ့ပါတယ်။ဒီလုပ်ရက်ကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်ကုလသမဂ္ဂကတတ်မှတ်ခေါ်ဆိုခဲ့ပါတယ်။လာမီယာဟာဂျီဘရှားဟာ2014ခုနှစ်တုန်းက IS စစ်သွေးကြွတွေဖမ်းနာခံခဲ့ရတဲ့အမျိုးသမီးတွေထဲကတယောက်ပါ။အဲ့ဒီတုန်းကသူဟာ16နှစ်ပဲရှိပါသေးတယ်။2016ခုနှစ်မှာတော့လူခွင့်ရေးအတွက်တိုက်ပွဲဝင်သူတွေကိုဥရောပပါလီမန်ကပေးတဲ့ဆခါရော့ဖ်စုကိုသူရခဲ့ပါတယ်။ဘရှားကအခုလိုပြောပါတယ
်ခုနှစ်တောင်ကြာခဲ့ပါပြီ။ကျမတို့ရဲ့တောင်းဆိုချက်တွေမပြည့်သေးပါဘူး။လူတွေပြန်လာနေဖို့စင်ကြားမြို့ကြီးကိုပြန်မဆောက်နိုင်သေးပါဘူး။ယာယီတဲအိမ်လေးတွေမှာနေရလို့လူတွေလည်းစိတ်ညစ်နေပါပြီ။ ISIS တွေလက်ထက်ကနေပြီးတော့ကျမတို့အမျိုးသမီးတွေကလေးတွေမိန်းကလေးငယ်တွေကိုလည်းပြန်ပြီးတော့မခင်နိုင်သေးပါဘူး။IS တွေကိုလည်းသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးမယူနိုင်သေးပါဘူး
။2016ခုနှစ်မှာဘရှားဟာ IS တို့လက်ကနေထွက်ပြေးလာနိုင်ခဲ့တာပါ။အကြမ်းဖက်အုပ်စုရဲ့ကလီဖိတ်နိုင်ငံတော်ကြီးမရှိတော့ပေမဲ့လည်းယာဇတီအမျိုးသမီးနဲ့မိန်းကလေးငယ်2600လောက်ပျောက်နေသေးတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါရယ်။နောက်ပြီးတော့အီရတ်နိုင်ငံမြောက်ပိုင်းမှာယာဇတီ2သိန်းလောက်ဟာနေရွှန့်ခွာခဲ့ရပြီးကြံ့ညံ့နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေရပါရယ်။ American ငြိမ်းချမ်းရေး Institute ကNow Steam's car
7 years is too long of a time for these
လူမျိုးတုံးတပ်ဖြတ်ဖို့ပြစ်မှတ်ထားခံရပြီးယာယီတဲတွေမှာနေရတဲ့လူတွေအတွက်9နှစ်ဆိုတာတိတ်ကြတဲ့အချိန်မှာကျွန်တော်တို့ဒီတက်ပို့ပြီးတော့လုပ်ဖို့လိုအပ်တယ်လို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့လည်းအီရတ်အစိုးရနဲ့ပူးပေါင်းပြီးအပြောင်းအလဲတွေလုပ်ပေးဖို့လိုအပ်နေပါပြီ
ဒီနှစ်အတွင်းယာဇတီအမျိုးသမီးရှင်ကြံရစ်သူတွေကိုရော်ကြေးပေးဖို့ဥပဒေတရအီရတ်ပါလီမန်ကပြဋ္ဌာန်းခဲ့ပါတယ်ဒါပေမဲ့လည်းဟာလာဆဖေးလိုယာဇတီရှင်ကြံသူအများကသူတို့စိုးရိမ်တဲ့ကိစ္စတွေကိုဖြည့်ရှင်းပေးတာနည်းတယ်လို့ပြောပါတယ
်နှစ်တိုင်းဒီလိုဂရီစကားတွေကြားရပေမဲ့လည်းဘာမှမပြောင်းလဲပါဘူးအိုက်ဇက်တွေမရှိတော့ဘူးလို့လည်းပြောပါတယ်ဒါဆိုရင်ကျမတို့ပျောက်နေတဲ့လူတွေကဘယ်မှာလဲပါလီမန်ကရာဇဒီအသက်ရှင်ကျန်တဲ့သူတွေအတွက်ဥပဒေပြဋ္ဌာန်းထားပါတယ်ဒါပေမဲ့အကောင့်ထဲပေါ်တာကဘယ်မှာလဲကျမတို့အတွက်လှုပ်ဆောင်တာမျိုးလိုနေပါတယ
်ကျူးလွန်သူတွေကိုအေးအေးယူဖို့ကိစ္စကပထမဆုံးခြေလှမ်းဖြစ်တဲ့လို့ဘာသာရေးလွတ်လပ်ခွင့် Institute ကဂျာမီဘာကာလိုကျွမ်းကျင်သူတွေကပြောပါတယ
်within Iraq the mechanism for a meaningful prosecution
အီရန်နိုင်ငံအတွင်းမှာယာဇီဒီအတိုင်းဝိုင်းနဲ့ရှင်ကြံရစ်သူတွေအတွက်အကျိုးရှိမဲ့အရေးယူလှုပ်ဆောင်မဲ့ရန်တရားမျိုးလိုအပ်ပါတယ်ကျူးလွန်ခဲ့သူတွေကိုအရေးယူတာကအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးအဲ့ဒီကိစ္စကိုမဖြေရှင်းရသေးပါဘူ
းလောလောဆယ်မှာတော့ယာဇီဒီရှင်ကြံရစ်သူတွေနဲ့နေအိမ်စွန့်ခွာခဲ့ရတဲ့အတိုင်းဝိုင်းရဲ့အနာဂတ်ကတော့မရေမရာရှိနေသေးပါခင်ဗျာအီရတ်နိုင်ငံမြောက်ပိုင
်ဗျူအီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။
စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ထုတ်လွှင့်တဲ့အစီအစဉ်တွေကိုဝေဖန်ချင်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်။မကြာခင်မှာတော့ကိုရိုနာဗိုင်းရပ်စ်အကြောင်းသိကောင်းစရာတွေကိုဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာမို့ကျမတို့အစီအစဉ်တွေကိုဆက်လက်စောင့်ကြည့်နားဆင်ကြပါရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့ကြောင့်ကိုဗစ်ရောဂါကူးစက်မှုတွေမြင့်မားလာတဲ့အမေရိကန်ပြည်ထောင်စုမှာနှာခေါင်းစည်းတက်ဖို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကစည်းမျဉ်းသစ်တွေထပ်မံထုတ်ပြန်လိုက်သလိုဒီစားသောက်ဆိုင်အပါအဝင်တွေစားသောက်ဆိုင်အပါအဝင်လုပ်ငန်းရှင်တွေကလာရောက်စားသုံးသူတွေဝန်ထမ်းတွေအနေနဲ့ကာကွယ်ဆေးထိုးပြီးကြောင်းအထောက်ထားပြသဖို့ဆောင်ရွက်လာပါတယ်။မိုက်ကယ်ကွင်းပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်ကတင်ဆက်မှာပါ။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကြောင့်တကြောအမြန်ယောဂါကူးစက်မှုတွေမြင့်မားနေပါတယ်။ San Francisco မြို့ဆေးရုံနှစ်ရုံကဝန်ထမ်း200ကျော်မှလည်း COVID-19 ယောဂါကူးစက်မှုတွေတွေ့ရပြီးအများစုကတော့ကာကွယ်ဆေးထိုးထားပြီးသားသူတွေဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်လုံးက Florida မှာလည်းတရက်ထဲမှာတည်းလူ 200,000 ကူးစက်ခံရပြီးစံချိန်တင်သွားပါတယ
်။ We are in fact in a very sick serious
ကယောဂါကာလအတွင်းလူတဦးကနေတဦးကိုအလွန်အမင်းလျင်မြန်တဲ့နှုံးနဲ့ကူးစက်နေတဲ့ virus ကြောင့်လူလူကျမ်းမာရေးနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းလူဦးရေတန်းတရာလောက်ဟာကာဝယ်ဆေးမထိုးကြတာကြောင့်ဒီကိစ္စကိုကင်တွယ်ဖို့တာဝန်ရှိသူတွေကဆောင်ရွက်နေပါတယ်။လွန်ခဲ့တဲ့သတင်းပတ်ကဆိုရင်လည်းသမ္မတဂျိုးဘိုင်ဒန်ကဖက်ဒရယ်အစိုးရဝန်ထမ်းတွေကာဝယ်ဆေးထိုးရမှာဖြစ်ပြီးမထိုးရင်တော့နှာခေါင်းစည်းတက်ရမှာဖြစ်တယ်လို့ရောဂါရှိမရှိလဲစစ်ဆေးရမှာဖြစ်တယ်လို့ပြောပါတယ်။အလုတ်သမားတမကတွေကအစိုးရဟာဒီအလုတ်သမားတွေရဲ့အခွင့်အရေးကိုဘောင်ကျော်လှုပ်ဆောင်နေဆိုပြီးတော့ပြစ်တင်ဝေဖန်ပါတယ်။American ကူးစက်ယောဂါထင်းချုပ်တာစီစင်တာ CDC ကလည်းအထူးသဖြင့်ယောဂါကူးစက်မှုတွေများတဲ့ဒေသတွေမှာကာကွယ်ဆေးထိုးထားပြီးသူတွေအပါအဝင်အလုံးအနေနဲ့အများသွားလာတဲ့အဆောက်အဦးတွင်မှာနှာခေါင်းစည်းတက်ကြဖို့စီမင်းသစ်ထုတ်လိုက်ပါတယ်။ American အောက်လွှတ်တော်ဆိုင်ရာကျန်းမာရေးမှူးချုပ်ကလည်းအဆောက်အဦးတွင်သွားလာရမှာနှာခေါင်းစည်းမတက်မနေရစီကံထုတ်ထားတာကြောင့်ဒီဘောလွှတ်တော်အမတ်တို့ကဝေဖန်ပါတယ
်။ CDC has become a political arm.
CDC ကစိုးရရဲ့နိုင်ငံရေးအရသုံးချကံအဖွဲ့ဖြစ်လာပါပြီ။သူတို့ကကျွန်တော်တို့ရဲ့နေစဉ်ဘဝတွေကိုထိတ်ချုပ်ချင်နေကြပါလိမ့်
။လူလူကျမ်းမာရေးဆိုင်ရာအကြံပေးချက်တွေဟာလူတဦးချင်းရဲ့လွတ်လပ်စွာရွေးချယ်ခွင့်ကိုချိုးဖောက်ရာရောက်နိုင်ပေမဲ့ဒီအကြံပေးချက်တွေကိုမလိုက်နိုင်ရင်လည်းတခြားသူတွေအတွက်ဘေးအန္တရာယ်ကျရောက်နိုင်ကြောင်းပညာရှင်တွေကထောက်ပြပါဗျ။
The fact is if you get infected even if you are without symptoms
ယောဂါကူးစက်ခံထားရပြီဆိုပါစို့အဲ့ဒီသူမှာဘာလက္ခဏာမှမပြရင်တော့မှသူကနေကိုခံအားမကောင်းတဲ့တခြားသူတို့ကိုထပ်ကူးစက်သွားရင်အဲ့ဒီသူအဖို့ဆိုးဆိုးရွားရွားထိခိုက်သွားနိုင်ပါတယ်အချုပ်ပြောရရင်တော့တခြားသူတွေကိုအန္တရာယ်ကျရောက်စေတဲ့အတွက်တဦးချင်းအခွင့်အရေးကိုထိန်းချုပ်ရတာပါ
စီမင်းတမချက်တစ်တွေကြောင့်အရင်သတင်းသုံးပတ်တဲ့စာရင်လွန်ခဲ့တဲ့သတင်းပတ်အတွင်းကာကွယ်ဆေးထိုးနှုန်း27ရာခိုင်နှုန်းတက်လာတယ်လို့ CNN သတင်းဌာနကပြောပါရယ်အထူးသဖြင့်ကာကွယ်ဆေးထိုးနှုန်းနည်းပါတဲ့တောင်ပိုင်းပြည်နယ်တွေမှာကာကွယ်ဆေးထိုးနှုန်းပုံများလာပါတယ်ခင်ဗျာ
ကိုအောင်ပါရှင် VOA မြန်မာပိုင်းဗုဒ္ဓဘုနေ့နေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီအထိတင်ဆက်နေပါတယ်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာလက်ရှိပြန့်နှံ့ကူးစက်နေတဲ့ Delta မျိုးရိုးပြောင်းကိုရိုနာဗိုင်းရပ်စ်ဟာဘလောက်ထိကူးစက်နှုန်းပြင်းထန်ပြီးစိုးရိမ်စရာကောင်းပါသလဲ။ဒီမျိုးကွဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ American ကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကဘလောက်ထိသိထားပါသလဲ။ COVID ကာကွယ်ဆေးထိုးပြီးသားလူတွေကို Delta Virus ကကူးစက်နိုင်ပါသေးသလားစတာရီနဲ့ပတ်သက်လို့ CDC မှာတာဝန်ထမ်းဆောင်နေတဲ့မြန်မာပညာရှင်ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင
်။ဒေါက်တာမင်းမင်းစု VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်
ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့တင်ပါပါခင်ဗျာ
အခုဆိုရင်ကျွန်တော်တို့ဒီ COVID-19 မျိုးကွဲတွေထဲမှာ Delta မျိုးကွဲပေါ့နော် Delta မျိုးကွဲကတကဘာလုံးမှာတော်တော်လေးကိုဒုက္ခပေးနေပါတယ်မြန်မာနိုင်ငံလိုစင်းရဲတဲ့တတိယနိုင်ငံလားစစ်တပ်ကအာဏာသိမ်းထားပြီးတော့တိုင်းပြည်တစ်ခုလုံးမှာအခြေအနေတွေမတိမငြိမ်ဖြစ်နေတဲ့နိုင်ငံမျိုးမဆူထားနဲ့ American လိုနိုင်ငံမျိုးမှာတောင်မှဒီမျိုးကွဲကအခုတော်တော်ဒုက္ခပေးနေလို့စိတ်ယုံတက်တက်လူအစီအတွက်တနည်းတခြားများလာတယ်ဆိုပြီးတော့ကျွန်တော်သတင်းတွေမှာတွေ့နေရပါတယ်ဆိုတော့ဒီဆရာတို့ဒီ CDC အနေနဲ့ဒီမျိုးကွဲနဲ့ပတ်သက်ပြီးတော့နောက်ဆုံးသိထားတဲ့အချက်လက်ကဘယ်လိုများရှိပါလဲဆရာ
โอเคခုကျွန်တော်တို့ဒီဘာပေါ့ကပ်ပတ်ပြီးပြတာပေါ့နော်တို
့ကျွန်တော်ဒီ
CDC မှာကျွန်တော် virologist ရှိတယ် virus ကိုလည်း specifically ဘာပေးချာ research လုပ်နေ researchကျတော်တွေကဒီအခုဒီ covid ကြောင်းရမှာမဟုတ်ဘူးငင်းကလေးကကျွန်တော်တို့အပတ်စဉ်ဒီ US မှာအမေရိကန်နိုင်ငံလုံးမှာရှိတဲ့နေရာအနှံ့က virus sample ကိုရိုးပြီးတော့ virus မျိုးကွဲတွေအများကြီးစောင့်ကြတဲ့ surveillance ရှိ
ဟုတ်ကဲ့
ငင်းကခုမှမဟုတ်ဘူးဒီတော့ pandemic ဟို flu ပေါ့လေဒီနိုင်ငံမှာကြောင်းစားဒီ pandemic flu ကိုဖြစ်လာမယ်ဆိုတော့ကျွန်တော်လည်းလည်းနှစ်ပေါင်း20 30ကလေးကကျွန်တော်တွတ်ထားဟု
တ်ဒ
ီက activity scientist အဲ့တော့တွတ်ထားတဲ့အတွက်သူတို့အဲ့ဒီကသူတို့မဲဆောင်ချင်နေခဲ့တယ်ဒီသက်ဆိုင်ရာပြည်နယ်တိုင်းတွေကအဲဟိုဘာ lab တွေရှိသူတို့တက်ခွဲကန်နေတယ်ပေါင်းဆက်ပြီးတော့ကျွန်တော် CDC မှာ reference lab ရှိတော့အဲ့ဒါနဲ့ပေါင်းဆက်ကျွန်တော် surveillance biological surveillance လုပ်တယ်လုပ်တဲ့အခါမှာအခုနောက်ပိုင်းနှစ်တည်မှာဆိုကျွန်တော်တို့whole genome sequencing လို့ခေါ်တယ်။ virus ရဲ့တစ်ခုလုံးရဲ့ဗီဇောင်းဒေးစိတ်ကြည့်တယ်။အဲ့ surveillance ကပြင်တော့တနိုင်ငံလုံးမှာမလုပ်ဘူး။အခုဆိုစလုံးနေ။သုံးလနဲ့လောက်ရှိ
။အ
ခု covid လက်ဖြစ်ကောစင်ပြေသွားတာပေါ့နော် infrastructure ကျွန်တော်ရှိနေပြီ။ဆိုတော့အဲ့ဒါကိုကျွန်တော်စောင့်ကြည့်တယ်။ဒီ covid 19လက်ဖြစ်ကောလက်ကမရှိဘူး infrastructure ရှိရဲ့တော့ဒေးစိတ်စောင့်ကြည့်တယ်။အခုနောက်ပိုင်းတော့ဒီလိုစောင့်ကြည့်ရတာနေတွေ့ရှိလာတာတော့ခုဆိုရင်ကျွန်တော် data virus အားလုံးဒီ data variants က dominant ဆိုရှင်းဆက်ရခိုင်ပါဟုတ
်ကဲ့
America မှာ circulate ဖြစ်နေတဲ့ virus ကြီးရှင်းဆက်ရခိုင်ပါခုဆို
data ဖြစ်နေပြီဟုတ်ကဲ့ဟုတ်ကဲ့ခင်ဗျဆိုတော့ဆရာကိုယ်တိုင်ကဒါကိုတောက်လျှောက်ပေါ့နော်ညီကလှုပ်လာတဲ့အခါကျတော့ဒီဟာနဲ့ပတ်သက်လို့ဒီ delta နဲ့ပတ်သက်လို့ဆရာဘယ်လောက်ထိစိုးရိမ်စေနိုင်ရှိလဲ
အာโอเคဟိုတဲတူလေးဟိုကျွန်တော်တို့တောက်ဟောပေါ့ကျွန်တော် evolutionary theory เนาะဟိုကျွန်တော်ကိုရာစုမြေက Charles Darwin ပြောခဲ့သူ evolution လေ only the fittest will survive တဲ့ဆိုတော့အကောင်းတဲ့ပတ်ဝန်းကျင်နဲ့တခါစတာဖြစ်နိုင်တဲ့တတ္တဝါမှာသမျှတက်ရှင်လေးဖြစ်တယ်အဲ့တော့ဒီ virus ဆိုလည်းမနစ်ကစပေါ်မှန်ပြီသူတို့ကလူတွေကြားထဲမှာ adapt လုပ်เนาะပတ်ဝန်းကျင်ကိုတက်ရှင်သူလည်းလူလိုပဲပေါ့လူတတ္တဝါနဲ့တက်ရှင်နေတာတက်ရှင်မှုသူက fit ဖြစ်အောင်ဘာဝနဲ့ပတ်ဝန်းကျင်နဲ့သူတို့ကူးစက်တဲ့လူတွေကြားထဲမှာ fit ဖြစ်အောင်နေတူတာပြီးနေအဲ့လိုနေတယ်ဆိုလည်းဘာကြောင့်နေလဲဆိုသူတို့အသက်ရှင်နေတယ်အဲ့တော့သူတို့တက်ရှင်ရအောင်သူက adapt လုပ်မြေ mutate လုပ်ကြောင်းလဲဗီဇာတွေကြောင်းလဲဆိုရင်တော့ပိုပြီး efficient ဖြစ်တော့เนาะဟိုအရင်တော့ခက်ညံ့ညံ့ခက်တုံးတုံး virus ပေါ်ပါမနစ်ပေါ်မဟုတ်တော့သူက yes မှဖြစ်တော့ဒီ evolution ဒါကျွန်တော်တို့ကဟိုလူတိုင်းသိမိသားပါဒီ scientific ကောင်ကဒီလိုပဲ virus တွေက mutate လုပ်မယ်ပိုပြီး fit ဖြစ်တော့
ဟုတ်ကဲ့
တော့เนาะအဲ့တော့အခုဒါကြောင့်လေအခုလိုဒီ virus ဒီ surveillance syndrome ဟိုဘာ sorry surveillance ဆိုတော့ရေရေမြေအဆောင်ကြည့်အခုဆိုရင်လည်းပို့ပြီးဆောင်ကြည့်ပြီးတော့ပို့ပြီးတော့တည်လာတယ
်ဟုတ်ကဲ
့ letter virus variants ပေါ့သူဒီကဟိုကျွန်တော်တို့စီစီမှာတော့ဘယ်လိုသတ်မှတ်ထားလဲဆိုတော့ variant of concern VOC ဒီကအဲ့ဒီ concern stage ကိုသတ်မှတ်ခံရတယ်ဆိုတော့တော့အန္တရာယ်ရှိတယ
်ဟုတ်
ယူကွဲကျွန်တော်တတ်မှတ်တယ်အထူးဖြင့်ဒီကောင်ကမနှစ်က ရင် original strain ပေါ့ပထမဆုံးမျိုးကွဲတဲ့စာတွေက good scent no ဟိုပေါ့၄စားလောက်နော်တော်လေး၅စားပါလူတယောက်ကူးတယ်ထားပါတယ်အဲကိုကျော်တင်းကူးတယ်ဆိုကိုကျော်တင်းကဟိုသူများကိုကူးသွားနိုင်တယ်လေသူများကိုကူးသွားတယ်တော်လောက်ပဲကူးနိုင
်ဟုတ
်မနဲ့စတဲ့ဆိုကူးဆိုရင်ကိုကျော်တင်းကူးတယ်ဆိုရင်ကိုကျော်တင်းကတေးချာမားဆယ်မအုပ်ဘူးသူများကိုသူများလည်းဟိုပြန်အနီးကပ်နေတယ်ဆိုသူများစီကိုလွယ်ကူးသွားနိုင်တယ်
ဟုတ်ကဲ
့ညတော့မှန်ထားတော့6ယောက်10ယောက်လောက်ဒီကူးသွားနိုင်တယောက်
ကနေပြီးတော့6ယောက်10ယောက်လောက်ဒီကူးနိုင်
နော်မနစ်သွားဆိုတော့2ယောက်ကျွန်တော်ဟိုပုံမှန်ဟုတ်ဖလူလို့ပေါ့ကျွန်တော်ရာဂီတုတ်ကူရာဂီတုတ်ကူဆိုတယောက်ကူးတယ်ဆိုတော့2ယောက်တော့အဲ့လောက်ပဲကူးတယ်အခုကျတော့6ယောက်9ယောက်10ယောက်လောက်ကူးသွားနိုင်တယ်ဆိုတော့ဒါကဘာပြနေလဲဆိုတော့ကျွန်တော်ဝတ်သက်လေဒီမှာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်တယ်ဆိုရန်ချဘူးလူတယောက်ဖြစ်ပြီဆိုတော့ဓာတ်ကွက်တစ်ခုလုံးပြန်သွားတယ်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဝတ်သက်နေပါဘူးသူပြန်ရေချောက်ပါကျွန်တော်ချက်ကင်းပါဟုတ်ကဲ့ဟု
တ်ကဲ
့ဒီပေါ့ဆိုရင်ကရန်ပြန်တော့ရန်မြန်ပါဒါနဲ့ဒုစရလုံးနဲ့ကျွန်တော်ပြောလို့ကဒါဝင်းမြန်သီအိုရီ evolution ဖြစ်ကျွန်တော်တို့ဒါကိုမျှော်လင့်ထား
ဟုတ်ကဲ့ဟုတ်ကဲ
့အဲ့တော့ကြည့်တယ်ကုဆတ်တော့အဲ့ကုဆတ်တော့ဟိုကုဆတ်တော့နေညနေတော်သေးတယ်အခုကကျွန်တော်ခုနပြောသူ VOC ပေါ့ Variant of concern ဖြစ်တဲ့အတွက်ခဏကိုရဲဝင်သွားပြီဆိုရင်လည်းသူများတရင် strain တဲ့ဆိုင်ရင်စတွေ့ကြတဲ့မိနစ်ကောင် strain တဲ့ဆိုင်ပို့ပြီးတော့ pathogenic ကိုယောဂဖြစ်နှောင်းပို့ပြီးမြင
်ကူးခံရတဲ့လူကပို့ပြီးတော့အရင်နှုန်းကရှိတဲ့မျိုးခွဲတဲ့ဆိုင်ဒီကောင် delta ဝင်နေဆိုရင်ပို့ပြီးခံရတဲ့သဘောပေါ့နော
်ပို့ပြီးခံရတယ်ကျွန်တော်တို့ကမ္ဘာမှာတွေ့နေဆိုဒါအမေရိကန်ကမှကျွန်တော်စားတွေ့ကစားမှုလို့သိမသိသေးဒါအရင်ကတော့ဒီကတော့စောင့်ရှိအဲ့တော့ဥမာဟိုအိန္ဒိယဆို data ကျွန်တော် peak ဖြစ်ခုဆိုပြန်အောင်ကြာ
ဟုတ်ကဲ့
အိန္ဒိယကပြန်ကြာနော်ပြန်ကြာလာပြီအဲ့တော့ဆိုအိန္ဒိယမှာစားခဲ့တော့
Israel ဟုတ်ကဲ့
အဲ့တော့အဲ့ကြောင့် data လို့အိန္ဒိယမှာစားဆိုတော့ဒီ data ရေးချင်မှတွေ့ခဲ့ဒီ India strain nga ai pya chao ba twa pya so ye poun man kaung that san twa zai yon tae ya pu nya de no so na ko okay yo wo lo a kaung so yin pya minute daw a kaung pya daw 80 ya ga naw 85 ya ga naw a yoga lakkhana pya yon law ma pya le ma pya go pya le ne ne pa pa de law ne be pi wa
okay
so chan 5 ya ga naw law ke zai yon tae ba nya ku cha ro di ma haut daw ni ya le san pu pi yo ဆေးရုံတက်နှုန်းပုံများလ
ည်းကျွန်တော
် data တိကျသိ
ဟုတ်ကဲ့ဒီမှာပြီးမှဆိုရင်ဆရာဆေးရုံတက်နှုန်းပြင်မှာပြီးမှကြတော့ဒီအောက်ဆီဂျင်ဒီ delta tv ဆိုရင်ဟလာပထမပိုင်းနေတုန်းကဒီအောက်ဆီဂျင်လိုအပ်ချက်ဟလာများတယ်ဒီလောက်ထိဆိုးတယ်ဆိုတော့ကျွန်တော်တို့မသိခဲ့ဘူးအခုဆိုရင်ဒီထိတဲ့လူနာမှန်သမ ्या ကအောက်ဆီဂျင်လိုအပ်ချက်အရန်ကိုကြီးတယ်သူကအဲ့ဒီဟာကတော်တော်ကိုဟိုပြင်းထန်တဲ့သဘောလားဆရာဘယ်လိုဖြစ်ပြီးဒီအောက်ဆီဂျင်လိုအပ်ချက်ကပို့ပြီးတော့ကြီးတဲ့သဘောလို့ဆရာတို့သိထားတယ
်ဟုတ်โอเคကျွန်တော်တို့ဒီမှာဟိုဗမာပြည်နေသားနဲ့တွေ့မယ်ဆိုရင်ကျွန်တော်ဒီနိုင်ငံနဲ့ရှင်ကျင်းဒီနိုင်ငံမှာဆိုဗစီမထိုးထားတဲ့လူเนา
ะဟုတ်ကဲ့
ဗစီတင်ထိုးရတဲ့လူဆိုတာဗမာပြည်မှာနဲ့အတူတူပဲမြန်မာနဲ့ဗစီအသိမရရှိတယ်အဲ့တော့ဒီဗစီမထိုးထားတဲ့လူတွေမှာဒီနိုင်ငံမှာမသွားတွေ့ရလဲဆိုတော့ဒီလိုဒက်တာဝင်လာပြီဆိုတာနဲ့ယောဂလက္ခဏာဟာဆော့ဆော့ပူပြတယ်ပုံမှန်ရင်တော့ယောဂပူကဒီနေ့ကိုကျော်တင်းတယောက်ဆီကကူပါဒီနေ့ထားဒီနေ့ဝင်သွားလေဆိုရင်အဲ့ပူကတော့ incubation ကျွန်တော် period လို့ခေါ် virus ကပွားလေ
ဟုတ်
ပွားပြီးမှအဲ့အဲ့ဒါတပတ်လောက်ကြာဒါဒီ data ဆိုရင်သူက5ရက်လောက်နဲ့ပြီပေါ့
ဆ
ိုတော့လက်ဆော်ပြီးပေါ်တယ်နောက်ပြ clinical progression ပေါ်ပြီးရောလက်နာပူဆိုးလာ
ဟ
ုတ်ကဲ့ဟောဒီဆေးရုံတရားလောက်ဆေးရုံတရားလဲဆိုရတာတက်ရှူကခက်လာ
ဟုတ်ကဲ့ဟုတ်ကဲ့
မွန်ဒီ plan နဲ့မှ infection ဆိုလာညမိုးနေရရတာဒါကြောင့်ဆေးရုံတရားဆိုတော့အောက်ဆီဂျင်လိုလာမှုကလေဆေးရုံတရားလည်းအတွက်ပုံညာလာ
ဟုတ်
ဒါကြောင့်ဒါဟိုခုဆိုရင်မမိုင်မှာအလိုအောက်ဆီဂျင်အားကြီးမနေ့ဆိုင်ကိုဆိုးလာတယ်ကို partially ပေါ့နော်အကုန်လုံးတော့မဟုတ်ဘူး partially ဖြစ်နိုင်ချေတော့ဒီ delta variant cycle ကိုမမိုင်မှာလည်းပြန်နေတာနော်မှန်လို့ရ
ဟုတ်ကဲ့ဟုတ်ကဲ့မပြရလေသူတို့
ကျမိုက်ဌာနပြောနိုင်ဘာလို့လဲဆိုတော့ကျွန်တော် data မရှိရင်ကျွန်တော
်ဟုတ်ကဲ့ကျမိုက်ဌာနကလည်းသူတို့ထုတ်ထားတော့ရှိပါတယ်ဒီ VOC Delta VOC က ။ဘာဖြစ်မှာတော့အခုဆိုရင်ကျမိုက်ဌာနထုတ်ပြန်ထားတဲ့အရာကမျိုးဝဲအကုန်လုံးတော့မှရှိနေတယ်လို့မျိုးအဲ့လိုကျွန်တော်တို့ထုတ်ထားတာတွေ့ရတယ်ပေါ့ဆရာနော်။နောက်တစ်ခုကဆရာဒီကာကွယ်ဆေးပေါ့အရင်ဒယ်လ်တာမတိုင်ခင်မျိုးဝဲတို့ကကာကွယ်ဆေးထိုးရင်အဲကူဖို့အလားအလားအတော့ကိုနည်းသွားတယ်ပေါ့။အခုဒယ်လ်တာကြတော့ကာကွယ်ဆေးထိုးထားတဲ့လူတွေတောင်မှပဲကူးနိုင်တယ်။သူကထိုးနှက်တဲ့ဒဏ်ပြင်းထန်တာပဲရှိမယ်ဆိုပြီးတော့ကျွန်တော်အဲ့လိုတွေ့ရတယ်။ဆိုတော့ကာကွယ်ဆေးထိုးထားပေမဲ့လည်းပဲဒယ်လ်တာကအဲ့ဒီလူကိုဝင်နိုင်တဲ့တခါအဲ့ဒီလူကနေတဆင့်လဲပဲတခြားလူကိုထပ်ကူးနိုင်တယ်လို့သိထားရတယ်။ဟုတ်တယ်နော်ဆရာ
။အဲဟုတ်တယ်ဘာလို့ဟုတ်လဲဆိုတော့လေဒီကျွန်တော်တို့စဗက်ဆင်းနေစထူတယ်နော်အမေရိကန်ဘူးပါစဉ်းစားဆိုကျွန်တော်တို့ဒီပြင် January မှာအဓိကစထူဒီပြင်ဒီကျွန်တော် Nursing ကျွန်တော် Nursing Home ရှိတယ်အဓိကကြီး Nursing Home ဆိုတာဒီမှာဆိုလူလူအိုရုံပေါ့နော်လူကြီးသူများတွေထားတယ
်တတိယရယ်ကိုဆော့ဆော့
ရေးအဲ့နေရာတွေအဓိကပြဿနာနော်သူတို့ပဲလူလုံးများတယ်ဒီအဓိကစရောက်တယ်သူတို့ကျွန်တော်တို့စောင့်ကြည့်စာကနေစောင်းနေကုကုချိန်ဒီဟုတ
်ကဲ့
အဲ့တော့ January လေးကစသူတို့စထိုးခဲ့သူတို့အဓိကစောင့်ကြည့်လေနောက်ဟိုတခြားထိုးထိုက်လူတွေလည်းကြည့်တာပေါ့ဒါပေမဲ့အဓိကတော့အဓိက Nursing Home ဆိုအဓိကစောင့်အဲ့တော့ဘာတော့တွေ့ရလဲဆိုတော့ဒီကျောင်း Breakthrough Infection ကောင်ဒီ Vaccine ထိုးထားတဲ့လူတွေမှာလေဟိုပေါ့ Positive တွေတွေ့လာနော်ဒီနောက်April, May, June, July, အလိုမျိုးမှာတွေ့လာတယ်။အဲ့တော့ဒါပေမဲ့အများကြီးတော့မဟုတ်ဘူး။မှန်တယ်ပြောတော့ကျွန်တော် home တွေမှာကျွန်တော်တနင်္ဂနွေလောက်အောင် data ကျွန်တော်တို့မှာရှိတယ်။ကျွန်တော် passing surveillance ကြည့်နေတာဆ
ို။ဟုတ်ကဲ့
။ဒီ100 200 300အဲ့လောက်ပဲ။အများကြီးတော့မဟုတ်ဘူး။ positive ဖြစ်သွားတယ်နော်ဒီ vaccine ထိုးထားပြီ။အဲ့မဲ့သူတို့ကသူများကိုကူသလားကူသွားနိုင်လားဆိုတော့study ကောင်းကောင်းမရှိသေ
းဘူး။ဟုတ်ကဲ့
။အဲ့တော့အားလုံးကဟို theoretically ပြောနေကြပါဟော။ဟို vaccine breakthrough infection ပေါ့ vaccine ထိုးတဲ့လူတွေမှာကိုယ်ကိုကူးသွားနိုင်ကိုယ်စီရော vaccine ထိုးတဲ့ကူးသွားဆိုကူးသွားနိုင်ဒါတွေ့လား
။ဟုတ်ကဲ့
။ဒါကြောင့်တွေ့နေမှန်တယ်။ဒါပေမဲ့အဲ့ဒီကူးထားတဲ့လူစီကတခါကူးထားဟို vaccine ထိုးတဲ့လူစီမှာကူးသွားနေဒီလူကလည်းစသူများကိုကူးနိုင်လားကိုယ်လည်းဆိုတာတေချာဘယ်မှမသိဘူ
း။ဟုတ်ကဲ့
။သိတဲ့အချိန်မှာပြီးခဲ့တဲ့4 of June เนาะတံမြေလူလိုက်ရင်းနေ
ဟုတ်တယ
်ပြောကြပါကြအ
ဲ
့တော့သူဟိုမတ်မန်ဒေးကလည်းနည်းနည်း
ရှော့ထားတာဟုတ်တယ
်လာပြီဆိုရင်မတ်ကသိမလို့ဆိုတော့ပြတ်ပေးလိုက်နည်းနည်းရှော့လိုက်အဲ့ချိန်မှာတော့ဒီသိတဲ့အတိုင်းနဲ့ဒီ Cape Town မှာ
ဟုတ်တ
ယ် Massachusetts
ဟုတ်တ
ယ်เนาะ Massachusetts Beach Town ဆိုတော့တချမ်းလို့ပါဟာလူက
ဟုတ်တယ်
ဟုတ်တယ်ဟိုစိုင်းနေနဲ့ဟာ
ဒီက
ံပြော
ဟုတ်တယ်
ဟုတ်တယ်အဲ့တော့ဆမ်မတ်ဆိုရင်တောင်းနေကြသူတားနေချီပြီးတောင်းနေဆို
ဟုတ်ဟုတ်
အဲ့ဒီမသွားတွေ့ရလဲဆိုတော့ဟိုသတင်းထဲမှာသတင်းထဲမှာတင်တယ်ဒီခုဆိုလူ900 1000လောက
်ဟုတ်တယ်ကျွန်တော်အဲ့ဒါတွေ့ရ
ဒီမှာအဲ့မှာ85ရာခိုင်နှုန်းကဗက်ဆင်းထိုးထားတဲ့လူ
ထိုးထားပြီးသားလူတွေ
ဟို positive တောင်းတွေ့
ဟုတ်
နော်အဲ့တော့အဲ့မှာအဲ့တော့အဲ့လူတွေကိုကျွန်တော်အရင်ကခုနစောစောရနေပြောကိုးချင်အောင်စဉ်းတော့
but
ဟုတ်ကဲ့ဟိုးချင်အောင်ပါတော့sequencing เนาะไอ้ virus ဒီ genetic material ဆိုဒီကလေးလာစမ်းစစ်ကြည့်တော့ 90% ကဟိုဟာပေါ့ cases တွေ ਆ data variance တွေ့ရတယ် data ဒီ case အများကြီးဖြစ်သွားတာတွေ့ရတယ်လို့ဒီ data ကြောင့်လည်း variance ကြောင့်လည်းဒီ vaccine ထိုးထားတဲ့လူတွေစီမှာဟိုပေါ့နော်ပိုကူးခံရတယ်ချိန်ထဲမှာပဲ vaccine ထိုးထားတဲ့လူစီကတစ်ဆင့်သူများကိုတော့ကူးနိုင်တယ်ဆိုရင်လေ
တော့တွေ့ရ
တယ်ဒေတာတွေတွေ့လာတယ်။နောက်ဒီ vaccine ထိုးထားတဲ့လူတွေမှာလေကျွန်တော် laser ဒီ laser viral load ပေါ့ဒီ throat ဒီလေကြောင်းနဲ့ဒီနှာခေါင်းထဲက viral load တွေကိုကြည့်တဲ့ viral ကို virus ပမာဏပေါ့နော် virus ပမာဏကြည့်။ vaccine မထိုးထားတဲ့လူတွေအတိုင်းပဲတွေ့နေ
ပမာဏတူပဲတွေ့ရ
သိမကွာဘူးတွေ့ရတော့ဟောဒါဆိုရင်တော့ virusကိုယ်လေးသူများကိုကူးတယ်ဆိုတာကိုယ်စီမှာ virus ကိုပတ်မှာညားမှာပြားမှာကူးမှာအဲတော့မသိမ့်မများရင်ကူးပါခက
်ဟုတ်ကဲ့
အဲတော့လက္ခဏာတွေပေါ်လာတယ်ဆိုတာ virus ပတ်မှာညားလို့
ညားလို့ဟုတ်ကဲ့
အဲ့လိုပဲလက္ခဏာတွေပေါ်လာပြီဆိုရင်ဒါဘာကိုပြလဲဆို virus တွေပွားတာညားများပြီဆိုတဲ့အတွက်သူများကိုလည်းကူးနိုင်တယ
်ကူးနိုင်တယ်အဲ
တော့ခုနကပြောသလို vaccine ထိုးထားတဲ့လူတွေမှာလည်း vaccine မထိုးထားတဲ့လူတွေမှာ virus ပတ်မှာညားနေတာတွေ့ရတယ်ဒါသူများကိုကူးနိုင်ရှိတယ်
အင်း ကျိုးချောင်းဆက်ဆက်ပြီးစဉ်းစားဒီတိုင်းထွက်တာပေါ့န
ော်ဟုတ်ကဲ့အဲ့ဒါပေါ့အဲ့ဒါပေါ့နဲ့ကျွန်တော်တို့ပြောတယ်ဒါပေမဲ့ကံကောင်းတာဗက်ဆင်းထိုးရတဲ့ခုနကကိုကျော်ပင်ပြောသူပဲအဲ့ဒီအခုဖြစ်လာတဲ့85ရာခိုင်နှုန်းကဗက်ဆင်းထိုးရတဲ့လူဖြစ်ပြီတယောက်မှမသိ
မတည်ဘူးမဆို
နော်ဆေးရုံတက်ရတာလဲ5 6ရောက်9ရောက်ဟု
တ
်လား
အဲ့ဒီမှာအန်ဒီရှိတာကဒီဗက်ဆင်းထိုးထားတဲ့အတွေ့သူတို့ကိုယ်တိုင်ကတော့ဟာလာပြင်းပြင်းထန်ထန်ယောဂမခံစားဘူးဒါပေမဲ
့
သူကနေဗက်ဆင်းထိုးမထားတဲ့လူစီကိုကူးသွားနိုင်တာကအန်ဒီကြီးတာပေါ့ဆရာနော်
မှန်တယ်ခင်ဗျာဘာလို့ဆိုတော့အဲ့မှာနှစ်ခုရှိတယ်တစ်ခုကဒီလိုဗက်ဆင်းမထိုးထားတဲ့လူတွေကိုကူးသွားရင်ခုနအရင်ပြောသူပဲသူတို့ကဗက်ဆင်းထိုးထားတဲ့လူတွေဆောင်ယောဂလက္ခဏာပိုပြင်းထန်တယ
်
ဆေးရောပိုတက်တယ်အဆင်ပြေပို့လို့ဒါကျွန်တော် study ဆရာကို UK မှာလည်းလုပ်ထားတယ
်ဟုတ်ကဲ
့ဒီတော့ဗမာပြည်ကြီးတော့စင်ကာပူမှာလည်းတွေ့တာစင်ကာပူမှာလည်းတူတူဒီဗက်ဆင်းမထိုးတဲ့လူတွေစီမှာဟိုဟာ hospitalization ဆေးရုံတက်လုံများတယ်အသေနှုံများတယ
်ဟုတ်ကဲ့
အသေနှုံများဆယ်စားလောက်များကျွန်တော်မှတ်မိတယ်ဆေးရုံတက်တာခုနေစားလောက်ဒါတော့စင်ကာပူဆိုတာတကယ်ကို highly vaccine coverage အရင်ကောင်းတယ်
ဗက်ဆင်း
နိုင်ငံမှာနော်ဒါဒီနိုင်ငံမှာတော့ဒီဗက်ဆင်းမထိုးတဲ့လူတွေကရှင်ချင်းဗက်ဆင်းမထိုးတဲ့လူတွေပို့ပြီးအန်တီကိုများတော့တွေ့ရ
တ
ယ်ဟုတ်ကဲ့ကျွန်တော်တို့တစ်ခုပေါ့ဟိုကြောက်တာဟိုဗက်ဆင်းထိုးထားတဲ့လူကတော့ okay တယ်သူကဘာမှအခြေအနေပုံစိုးလာဘူ
း
သူများဗက်ဆင်းအမေရိကန်မှာကျောင်း900ကျော်လုံးနဲ့ထိုးရတယ
်ဟုတ်တယ
်တန်း300ကျော်တော့တယ်မှာအမေရိကန်ကတန်း300ကျော်60ပဲထိုးရတယ်တော့ channel network ကမထိုးရ
ဆ
ိုတော့ဒါ unvaccinated ဗက်ဆင်းမထွက်လို့ဆိုဒီလူတွေကိုကူးဝိုင်းအန်တရာအရန်ကြီးတယ်
အရန်ကြီးရော
ဟုတ်ကဲ့ဆိုတော့ယောဂဆိုးနိုင်တယ်ဆေးရုံတက်တယ်နောက်တစ်ခုကလည်းဒုတိယချက်ကပြောချင်ပြောချင်တာဒီလိုဗက်ဆင်းထိုးထားတဲ့လူတွေကတဝက
်နော်
ဒီနိုင်ငံကဗက်ဆင်းမထိုးထားတဲ့လူတွေကကျန်တဲ့ 50% တဝက
်ဟုတ်ကဲ့
အဲ့ virus ကဒီလိုဗက်ဆင်းမထိုးရတဲ့လူတွေနဲ့ထိုးထိုက်လူတွေကြားထဲမှာသူအပြန်အလှန်ကူးနေကျွန်တော်တို့ကြောက်ဗက်ဆင်း resistance
ဖြစ်သွားမယ
်ဆိုတော့နောက်ဆုံးဗက်ဆင်းတော့မတိုးတော့တဲ
့ strain
နော်ကျွန်တော်ကကျွန်တော်ပြောခဲ့ပြီးဒါ evolution နေ
ဟုတ်ကဲ့
ဗက်ဆင်းရှိတယ်တေးချာဟိုတေးချာမထိုးဆိုရင်ဒီ strain ကဒီ delta နေနောက်လူခုနုံမှာတခြား strainပုံစံတစ်ခုပေါ်လာပြီ။သူက vaccine resistance strain ဖြစ်သွားနိုင်။ဒါဆိုရင်ကျွန်တော်တို့မှာရှိတဲ့ vaccine တွေမတိုးတော့ဘူးဖြစ်တယ်နော်။ဟု
တ်ကဲ့ပါခင်ဗျာ။ဟု
တ်က
ဲ့။ကျွန်တော်မင်းဆိုခုလိုမျိုးအချိန်ပေးပြီးတော့ညဝေဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးပါပဲကြော်သိင်း။
ဒါကတော့ American CDC မှာတာဝန်ထမ်းနေတဲ့ဒေါက်တာမင်းမင်းစုကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒီဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုတော့ကျမတို့ဒီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာမြန်မာစံတော်ချိန်ဗုဒ္ဓဖူးနေ့ည 9:35 မိနစ်မှာထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင
်။လူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်စွာညှဉ်းပန်းနှိပ်စက်မှုကာကွယ်ရေးဆိုင်ရာ Elie Wiesel အဥပဒေအရအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ2022ခုနှစ်အတွက်ကွန်ဂရက်လွှတ်တော်နှစ်ပတ်လည်အစီရင်ခံစာကိုမကြာခင်ကထုတ်ပြန်လိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှု၊ရာဇဝတ်မှု၊လူသားမျိုးနွယ်စုအပေါ်ပြစ်မှုကျူးလွန်တာတွေကိုကာကွယ်ရေးတိုးတက်မှုရှိလာတာနဲ့အမျှဒီထက်မကပိုတိုးလှုပ်ရှားတွေရှိနေသေးတယ်ဆိုတာကိုဒီအစီရင်ခံစာထပ်လောင်းသတိပေးလိုက်တာပါပဲလို့ပဋိပက္ခများတည်ငြိမ်အေဂျင်ရေးဌာနဆိုင်ရာအမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးRobert Forcher ပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းတွေအတွင်းရက်ဆက်ကြမ်းကြုတ်မှုတွေဖြစ်ပွားခဲ့တဲ့နိုင်ငံအတော်များများမှာအလားတူထပ်ဖြစ်နိုင်တဲ့အန္တရာယ်ရှိနေတာကိုဒီနှစ်အစီရင်ခံစာမီးမောင်းထိုးပြထားတယ်လို့ Mr. Forcher အခုလိုပြောပါတယ်
။ For example, the report draws attention to Xinjiang, where the People's Republic of China has committed and continues to commit.
ဥပမာတရုတ်ပြည်သူသမ္မတနိုင်ငံရှင်ဂျန်ပြည်နယ်ကမွတ်စလင်အများစုဖြစ်တဲ့ဝီဂါလူမျိုးစုတွေတခြားတိုင်းရင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတာတွေဆက်လက်ဖြစ်ပွားနေတာကိုဒီအစီရင်ခံစာအလေးပေးဖော်ပြထားတယ်လို့ပြောသွားတာပါ။ Ethiopia နိုင်ငံ Tigray ဒေသမှာအရက်သားတွေ၊ကျန်းမာရေးဝန်ထမ်းတွေနဲ့လူမှုကယ်ဆယ်ရေးဝန်ထမ်းတွေပါမကျန်း တိုက်ခိုက်ခံကြရတာအပါအဝင်ရက်ဆက်တဲ့လိန်အကြမ်းဖက်မှုတွေနဲ့လူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေကိုလည်းဒီအစီရင်ခံစာမှတ်တမ်းတင်ထားပါတယ်မြန်မာနိုင်ငံမှာစစ်အစိုးရငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေနဲ့လူအခွင့်အရေးခုခံကာကွယ်သူတွေကိုရက်ဆက်စွာနှိတ်ကုတ်ဖြိုခွင်းနေတာတွေကိုလည်းဂရုပြုနိုင်စေဖို့ဒီအစီရင်ခံစာအလေးပေးဖော်ပြထားပါတယ်မွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတခြားတိုင်းသားတွေနဲ့လူနည်းစုဘာသာရေးအဖွဲ့အစည်းတွေအပေါ်အကြမ်းဖက်ဖိနှိပ်တာတွေအတွက်စစ်အစိုးရမှတာဝန်ရှိတယ်လို့မိမောင်းထုတ်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကြိုးပမ်းမှုအတွက်ရက်ဆက်စွာနှိတ်ကွပ်မှုကာကွယ်ရေးအရှိဆုံးအဦးစားပေးအဖြစ်ရှိနေဆဲဆိုတာကိုဒီအစီရင်ခံစာတင်သွင်းမှုကထပ်လောင်းအတည်ပြုလိုက်တာဖြစ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဖောက်ချာအခုလိုပြောပါတယ
်။ Atrocity crimes pose some of the gravest threats.to the rules based international
တချို့ရက်ဆက်စွာနှိတ်ကွတဲ့ရာဇဝတ်မှုတွေဟာအနှစ်80ကျော်ကာလအတွင်းငြိမ်းချမ်းရေးနဲ့တရားဝပြောရေးကိုဆောင်ကျဉ်းပေးနေတဲ့နိုင်ငံတကာအစဉ်အလာတွေကိုအန္တရာယ်ပေးချိမ့်ချောက်တာတွေရှိနေတယ်လို့ပြောသွားတာပါဒီကာကွယ်ရေးရန်တရားမှာအင်ဖြူတော်ဦးဆောင်တဲ့ရက်ဆက်စွာနှိတ်ကွမှုကြိုတင်တတိပေးတဲ့ Task Force အထူးလုပ်ငန်းအဖွဲ့လည်းပါဝင်ပါတယ်ရက်ဆက်စွာနှိတ်ကွမှုတွေကိုကြိုတင်ကာကွယ်ရေးထိမ့်ချုပ်ရေးနဲ့တုံ့ပြန်ရေးတွေအတွက်ဒီ Task Force ကအစိုးရတရက်လုံးနဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာထောင်တောင်းချီတဲ့တန်တမန်တွေဖွံ့ဖြိုးရေးအထောက်အကူပြုဝန်ထမ်းတွေနဲ့ကာကွယ်ရေးဝန်ထမ်းတွေကိုကာကွယ်ရေးနဲ့ပတ်သက်တဲ့အရေးပါတဲ့လုပ်ငန်းတွေကိုသင်တန်းပေးခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားနိုင်တဲ့အလားအလာရှိတဲ့အခြေအနေတွေကိုဂျိုဒု satellite ဓာတ်ပုံတွေကနေကြိုတင်လေ့လာလို့ရပါတယ်။ဖိနှိပ်တဲ့အစိုးရတွေဟာလူအခွင့်အရေးခုခံကာကွယ်သူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကိုချိမ့်ချောက်မှုအန္တရာယ်ပြုခဲ့ရင်ဒီကာကွယ်ရေး Task Force ကနေအသက်ကယ်ဆယ်ရေးအကူအညီတွေပေးပို့နေပါတယ်ဒီခြေလှမ်းတွေဟာရက်ဆက်တဲ့နှိတ်ကွပ်မှုတွေနောက်ဘယ်တော့မှထပ်မဖြစ်ရအောင်အတူတကွရှေ့တလန်းတိုးတဲ့လှုပ်ရှားမှုဖြစ်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးဖောက်ချာထောက်ပြပါတယ်အနာဂတ်မှာရက်ဆက်စွာနှိတ်ကွပ်မှုအန္တရာယ်တွေလျော့ပါရေးပိုပြီးငြိမ်းချမ်းတဲ့တာယာဝပြောတဲ့ကဘာကြီးအဖြစ်ဒီဇိုင်းမမစိတ်ပိုင်းဖြတ်ချက်နဲ့ဖန်တီးကြဖို့အမေရိကန်ပြည်ထောင်စုကတန်ဋိဌာန်ချမှတ်ထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဗုဒ္ဓဘုနည်းနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတင်ဆက်မှာပါ
ဒီမနက်မှာကိုဗစ်ကရောဂါနဲ့မိုးရသည့်ရေကြီးမှုတွေကြုံရခြင်းမှာပဲလက်နက်ကင်ပိပကတ်တွေကြောင့်အရေးပေါ်အခွင့်အရေးတွေလိုအပ်နေတဲ့ကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဆီယနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံနေရာတော်များမှာတက်ကတ်မှုတွေဖြစ်ပွားနေတဲ့ပေါ်မြန်မာနိုင်ငံချိဆက်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတဲ့အကြောင်းလဲအတွင်းရေးမှူးချုပ်ယုံကပြောဆိုလိုက်တာပါ။နိုင်ငံအနောက်ပိုင်းမြောက်ပိုင်းနဲ့ရှေ့တောင်ပိုင်းဒေသတွေမှာဖေဖော်ဝါရီလ1ရက်နေ့ကစလက်နက်ကင်ပိပကတ်တွေရောက်ပြည်တွင်းမှာအိုးအိမ်ဆုံးခွာတိမ်းရှောင်နေရသူ2,200ကျော်ရှိတဲ့အကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူဂျာရှာနယူးယောက်ကုလသမဂ္ဂရုံးချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါကိုဗစ် -19 ကူးစက်မှုတွေတိုးလာနေတယ်လို့မုတ်တုံရသည်မိုးကြောင့်မကြာခင်ကလူပေါင်းထောင်ချီရေပေးသင့်တဲ့အချိန်မှာအခုလိုအခြေအနေနဲ့ကြုံနေရတာဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ်အမေရိကန်ပင်တကွန်စစ်ဌာနချုပ်ကအများပြည်သူဆုံးယထာနဲ့ဘတ်စကားဂိတ်မှာအင်္ဂါနေ့ကတက်ခတ်မှုဖြစ်ခဲ့ပြီးရဲတပ်ဖွဲ့ဝင်2ဦးသေဆုံးသွားတဲ့အကြောင်းအထက်လွှတ်တော်အမတ်တူကပြောပါတယ်ရဲတပ်ဖွဲ့ဝင်သေဆုံးတဲ့အတွက်ဝမ်းနည်းတဲ့အကြောင်းလဲပင်ကွန်စစ်ဌာနချုပ်တီရှိယာဗာဂျီးနီးယားပြည်နယ်ထက်လွတ်တော်အမတ်မတ်ကွာနာကရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပါ AP သတင်းမှာတော့ရဲရရှိယာဓာတ်နဲ့ထိုးခတ်ပြီးသေဆုံးတာဖြစ်တဲ့အကြောင်းနဲ့တက်ခတ်သူကိုတော့ရဲတွေကနေရာမှာတင်အသေးပြတ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းနဲ့အမည်မဖော်လိုသူတာဝန်ရှိသူတွေကိုကိုးကားပြီးသတင်းမှာဖော်ပြခဲ့ပါတယ်အမေရိကန်ပြည်တော်စုရဲ့ဖက်ဒရယ်နဲ့ပြည်နယ်ဥပဒေတွေကိုချိုးဖောက်ပြီးနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုဟာအမျိုးသမီးတော်တော်များကိုလိန်ပိုင်းဆိုင်ရာဖွယ်မြင်မြေပြုတ်မှုတွေအကြောင်းပြည်내ရှင်းနေချုံရုံရဲ့စုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိပြီးတဲ့နောက်အုတ်ချုပ်ရည်မှုနှုတ်ထွက်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်
။ကောင်းလွင်ဦးပါရှင်ပုတ်တပုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ကျမတို့ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုခင်မောင်စုံမင်းဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်ကျမကတော့အင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ဘေးအန္တရာယ်တွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်
This program